အင်ဒိုနီးရှားနိုင်ငံသမရဟောင်းဆူဟာတူဟာဂျကာတာမြို့ကဆေးရုံပေါ်မှာစိုးရိမ်ပွေရအခြေအနေရှိနေပါတယ်။အသက်86နှစ်အရွယ်ဆူဟာတူဟာနှလုံးရောဂါဝေဒနာခံစားနေရတာလို့ဆရာဝန်ကပြောဆိုပါတယ်။ဂျကာတာမြို့ကနေသတင်းတောက်ချက်ပေါက်ချက်သတင်းပေးပို့ထားတာကိုအခြေခံပြီးကျွန်မကပဲဆက်လက်တင်ပြပေးပါမယ်ရှင်။သမရဟောင်းဆူဟာတူဟာခန္ဓာကိုယ်တစ်ခုလုံးမှချွေးတွေအလွန်အကျွံထွက်လာပြီးဆေးရုံပေါ်ကိုတောက်ကြနေကရောက်ရှိခဲ့တာပါ။မစ္စတာဆူဟာတူရဲ့ခန္ဓာကိုယ်ထဲမှာပုံမှန်သွေးလွှတ်ဖို့အတွက်နှလုံးဟာအလွန်အားနည်းနေပြီးကြောက်ကပ်ကလည်းပျက်စီးနေတဲ့အခြေအနေမှာရှိနေတယ်လို့ဆရာဝန်ကပြောဆိုပါတယ်။လက်ရှိသမရဆူဇီလိုဘမ်မန်ယူဒိုယိုနိုဟာစနေနေ့ကမစ္စတာဆူဟာတူကိုဆေးရုံမှာတွားရောက်တွေ့ဆုံခဲ့ပြီးမစ္စတာဆူဟာတူဟာစကားပြောဆိုဖို့အတွက်အလွန်အားနည်းနေတယ်လို့သမရရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်
။ He was conscious. He was not in a coma in that sense. He was conscious but he was very weak.Presidential doctors informed the president that
သူမှာသတိရှိနေပါတယ်သတိလက်လွတ်ဖြစ်နေတာကိုမတွေ့ရပါဘူးသတိရှိနေပါတယ်ဒါပေမဲ့တော်တော်အားနည်းနေပါတယ်တမရနဲ့ဆိုင်တဲ့ဆရာဝန်ကမစ္စတာဆူဟာတူဟာစိုးရိမ်စရာအခြေအနေမှာရှိနေတယ်ဆိုတာကိုတမရကိုအကြောင်းကြားခဲ့တာပ
ါတမရဟောင်းဆူဟာတူဟာအင်ဒိုနီးရှားနိုင်ငံကို32နှစ်အုပ်ချုပ်ခဲ့ပြီး1998ခုနှစ်ကအာရှမှာဖြစ်ပွားခဲ့တဲ့စီးပွားရေးအကြက်တဲပြဿနာအကြီးအကျယ်ကျရောက်တဲ့အချိန်နိုင်ငံတော်ဟန်းဆန္ဒပြစုဖွဲ့မှုတွေဖြစ်ပြီးအာဏာလက်လွတ်ခဲ့ရတာဖြစ်ပါတယ်သမရဟောင်းဆူဟာတူဟာစစ်ဗိုလ်ချုပ်ဟောင်းတဦးလည်းဖြစ်ပြီး1969ခုနှစ်ကသမရစူကာနိုလက်ထက်မှာအာဏာသိမ်းယူခဲ့တာပါသူအုပ်ချုပ်ခဲ့တဲ့နှစ်30ကျော်ကာလအတွင်းအင်ဒိုနီးရှားနိုင်ငံမှာစီးပွားရေးနဲ့ဆက်မှုလက်မှုကဏ္ဍတွေတိုးတက်ခဲ့ပေမဲ့ကွန်မြူနစ်ပါတီနဲ့လူမျိုးစုတရုတ်တွေကိုတရားမဝင်ပြုလုပ်ခဲ့ပြီးတန်းနဲ့ချီတဲ့အင်ဒိုနီးရှားကွန်မြူနစ်တွေနဲ့တရုတ်အင်ဒိုနီးရှားတွေတည်ဆုံခဲ့ရပါတယ်သမရဟောင်းဆူဟာတူဟာအင်ဒိုနီးရှားကတခြားသမ္မတတွေအားလုံးနဲ့မှငွေကြေးအလွဲသုံးစားပြုမှုအများဆုံးခေါင်းဆောင်တူဦးဖြစ်ပြီးခန့်မှန်းခြေအမေရိကန်ဒေါ်လာတန်ပေါင်း1500ကနေတန်ပေါင်း3500အထိအလွဲသုံးစားပြုမှုတွေရှိတယ်လို့အပြည်ပြည်ဆိုင်ရာအဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ကပြောဆိုပါတယ်ဒီလိုပြောဆိုမှုအပေါ်မစ္စတာဆူဟာတူကအခိုင်အမာညင်းဆိုခဲ့ပါတယ်သမရဟောင်းဆူဟာတူလက်ထက်1998ခုနှစ်မှာစစ်အစိုးရအုပ်ချုပ်နေတဲ့မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပြီးကွယ်လွန်သွားပြီဖြစ်တဲ့မြန်မာနိုင်ငံရဲ့စစ်ကောင်းဆောင်ဟောင်းဦးနေဝင်းအပေါ်မစ္စတာဆူဟာတူအနေနဲ့အကြံပေးလမ်းညွှန်မှုတွေအများကြီးရှိခဲ့တယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်ရှင်